မြန်မာလူငယ်နှစ်ဦးပေါ်တည်ရန်ချတဲ့ကိစ္စမြန်မာနိုင်ငံသားတွေကံကွယ်ဆန္ဒပြတာဟာနိုင်ငံရေးအရာအုံချခံရတာဆိုတဲ့သဘောထိုင်းရက်သက်ဖွဲ့အစ်မြင့်တာဝန်ရှိသူတွေကပြောပေမဲ့ဒီကိစ္စကိုစောင့်ကြည့်လေ့လာနေသူတွေကတော့အဲ့ဒီလိုမမြင်ပါဘူးလူငယ်နှစ်ဦးပေါ်ဆွဆွဲချက်တွေမခိုင်လုံဘူးဆိုတာကိုတရားရုံးစစ်ဆေးမှုတွေမှာအခိုင်အမာထွက်ဆိုခဲ့တယ်လို့အကျိုးဆောင်ရှင်တွေကလည်းပြောပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမကတင်ပြထားပါတယ်ရှင
်လက်ကျောလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးတည်ရန်ချခံရပြီးတဲ့နောက်မှာတော့ခွင့်ပြုမိတ်မရပဲစီတန်းလက်လည်ရင်ပုံမှန်18နဲ့အေးအေးယူခံနေရတဲ့မြန်မာနိုင်ငံမှာဆန္ဒပြမှုတွေကနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာပါလက်ကျောရေးဆန္ဒပြပွဲတွေဟာခိုင်ရဲတပ်ဖွဲ့တာဝန်ရှိသူတွေပြောသလိုနိုင်ငံရေးရအတုံးချခံနေရသလားဆိုတာကိုတော့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဟိုနိုင်ငံရေးကအတုံးချခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့ပြောဖို့ခက်ပါတယ်ဒါဖြစ်လို့လည်းဆိုတော့လက်ရှိနိုင်ငံရေးအဲအားစုတွေကိုတော့နိုင်ငံရေးအတိုင်းဝိုင်းလို့နိုင်ငံရေးတက်ကြွလို့ရှားသူတွေကိုအရက်ပက်အဖွဲ့အစည်းတွေကဒီထိုင်းနိုင်ငံအစိုးရရဲ့တရားရုံးကနေဆုံးဖြတ်ချက်အပေါ်မှာအပြည့်အဝစံနှုန်းရရှိနေတဲ့သဘောရှိပါတယ်ဗျာ။ဒါနောက်ပြီးတော့ထိုင်းနိုင်ငံတရားရှိရေးရန်တရားရဲ့ဆွေရင်းချက်အားလေးချက်ကိုလည်းပဲထောက်ပြပြီးဝေဖန်နေတဲ့သဘောမျိုးရှိပါတယ်
ထိုင်းနိုင်ငံတန်ယုံရှိဆန္ဒပြပွဲတွေကိုတော့လေးရမြောက်နေ့အဖြစ်မြန်မာအာဏာပိုင်တွေကဆက်လက်ခွင့်ပြုထားပါတယ်။အလားတူနေဆက်မြို့တွေမှာလည်းဆန္ဒပြမှုတွေကရှိနေတော့မှာပဲ။ဆန္ဒပြမှုတွေဟာကြိုတင်ခွင့်ပြုချက်တင်စရာမလိုတဲ့ဆန္ဒပြပွဲတွေအဖြစ်လည်းတွေ့ရှိနေရပါတယ်။ဒီအချက်ကိုဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်
။ဒါနဲ့ဒီမြန်မာနိုင်ငံတွင်းဒီမျိုးတရားမှုတွေပတ်သက်ပြီးတော့စော်ဟောတိုက်တွန်းနေတဲ့အဖွဲ့အစည်းတွေကတော့ရှိနိုင်ပါတယ်။ဒါပေမဲ့ကနေနိုင်ငံမှာပဲကြည့်ကြည့်တော့ဗထိုင်းနိုင်ငံမှာပဲကြည့်ကြည့်မြန်မာနိုင်ငံမှာပဲကြည့်ကြည့်အမေရိကန်နိုင်ငံမှာပဲကြည့်ကြည့်အဲ့ဒီနိုင်ငံရဲ့အမျိုးသားရေးအမျိုးသားလုံခြုံရေးဟာအဓိကကျတဲ့အနေအထားမှာရှိတဲ့အခါကျတော့အဲ့ဒီလိုတိုက်တွန်းပြောကြားမှုတွေကိုအတုံးချပြီးတော့အတိုင်းအတာတစ်ခုနေနဲ့ပုံစော်တာမျိုးအချိန်ရဆိုးအောင်တိုးမို့တာမျိုးတွေလည်းရှိကောင်းရှိနိုင်ပါလေ
မြန်မာလူငယ်နှစ်ဦးကိုတည်တံပေးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းအနာပိုင်းနေဘက်ကတော့တက်တဲ့အထောက်ထားခိုင်မာစွာရှိတယ်ဆိုပြီးသတင်းစာရှင်းလင်းခဲ့တာပါဒါပေမဲ့တရားခဏ်တွေရဲ့အကျိုးဆောင်ရှိနေဥအောင်မျိုးတန်းကတော့တင်းလိုပြတက်တဲ့တွေရဲ့ဆွဆွဲချက်တွေခိုင်မာမှုမရှိဘူးဆိုတာကိုတရားရုံးမှာထပ်ဆိုထားတယ်ဆိုပြီးအခုလိုပြောပါတယ
်ဥပဒေနားလေတဲ့တရားစီရင်ဖွဲ့ကဆွဲဆိုထားတဲ့အချက်ကနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဝန်ခံရေးပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူရဲဆိုတဲ့အချက်ဒါတွေနဲ့ပေါင်းပြီးတော့သူက CCTV ရပုံနေတဲ့တရားခဏ်တွေကိုတရားစွဲခဲ့တာပါအဲ့တော့ဒီချက်တွေနဲ့ပတ်သက်လို့လည်းအမှုရဲတောက်ဆောင်မှာဒီရိုက်လို့နောက်ဆုံးပြေခံပြတဲ့တိတိစစ်ကြည့်ရခါမှာ
ဒီမီတူတဲ့ကိစ္စတွေကပညာရှင်တွေထွက်သွားဆက်ဆုပ်သွားတာနဲ့ကိုလုံလောက်နေပါပြီ
။ဒီတက်လိုက်နဲ့ဖြစ်တဲ့ပေါင်းသူရုပ်ပေါ်မှာ DNA တွေ့တယ်ဆိုတော့ပြေခံရတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းသွားပါပြီ။ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ကြည့်နေတဲ့ပုံဟာတရေလိုဘက်ကဝေချိုးပုံမှာလို့ပြောကြတယ်။ဒါပေမဲ့ဒီ CCTV ရဲ့မိတူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေဖြိုးမှုမူဆိုတဲ့25ရဲ့6လ2015ဆက်စုချက်မှညီမယ်ဆိုရင်ဒီချက်ကလည်းရှင်းတော့ပါပြီ။ပြီးတော့ဝန်ခံချက်နဲ့ပတ်သက်လို့လည်
း10ရက်10လ2014မှာတော့အချင်းဦးစည်းရဲကိုကလေးတွေဆက်ရောက်တာပါ။အဲဒီတော့ရဲစခန်းထဲမှာနှိမ့်မနှိမ့်ဆက်ထားတဲ့အဲဒီဒဏ်ကကြောက်လန့်နေဆိုတဲ့ဟာမပြီးသေးပါဘူး။ဒါကြောင့်မို့သူတို့ကဒီစကားကိုဆက်ပြောတယ်လို့အငြင်းသွားထားပါလိမ့်။
ဒေသစီရင်ချက်ချလိုက်ပြီးတဲ့နောက်ပိုင်းမြန်မာလူမှုရဲ့မကြေမနက်ကန့်ကွက်တန်တွေကြဲကြဲလောင်လောင်ထွက်လာပြီးတဲ့နောက်သမရရဲ့ညွှန်ကြားချက်နဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကထိုင်းဝန်ကြီးချုပ်ယုံဝင်ကြီးနဲ့တွေ့တွေ့ပြီးပြောဆိုတာတမရရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဖူးကြီးမင်းအောင်လှိုင်ကထိုင်းစစ်မြစ်တာဝန်ရှိသူတွေကိုတဝင်လွှာပေးပို့လာတဲ့အပြင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကပြောဆိုတာတွေ88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းအဖွဲ့စည်းရဲ့ထုတ်ပြန်ချက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ထုတ်ပြန်ချက်စတာတွေထွက်လာပြီးတဲ့နောက်မှာတော့ဒီကနေ့မှာထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတုံ့ပြန်ပြောဆိုလာတာပါတည်တံချမှတ်ခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့လုံခြုံရေးပို့ပြီးတော့အစ်မြင့်နဲ့နှခွန်စီသမရအချင်းဆောင်ကိုစနေနေ့ကရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရှင်